ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအခြေအနေထူးဆောင်စဉ်ဆစေးမှုရဲ့မကြာခင်စတင်တော့မဲ့မြန်မာပြည်ကြီးစဉ်တွင်ရခိုင်ပြည်နယ်မောင်တော်ဒေသအတွင်းကလူအခွင့်ရေးအခြေအနေအပြစ်မှန်တွေကိုစုံစမ်းဖော်ထုတ်နိုင်ခဲ့မယ်လို့မျှော်လင့်ချက်တွေရှိပါတယ်။လူအခွင့်ရေးကောင်စီကိုမတ်လမှာတင်သွင်းမဲ့သူစီရင်ခန်းစာအတွက်မစ်ယန်ဟီလီအနေနဲ့အစိုးရတမရောသက်ဆိုင်ရာတာဝန်ရှိသူတွေကိုရောနှစ်ဖက်အတိုင်းအဝိုင်းကဒေသခံပြည်သူတွေနဲ့ကိုယ်တိုင်တွေ့ဆုံမြင်မြန်ပြီးအခြေအနေမှန်ကိုသိရှိစုံစမ်းစေလိုတယ်လို့လည်းတိုက်တွန်းကြပါရယ်အသေးစိတ်ကိုဆက်သွယ်မြင်မြန်ထားတဲ့မဆုမွန်ကစူးစီးတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ပါကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေရေးအခြေအနေအထူးစုံစမ်းစစ်ဆေးရမှုမစ်ယန်ဟီလီဟာလာမယ့်2019ခုနှစ်ဇန်နဝါရီလ9ရက်ကနေဇန်နဝါရီလ20ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်မယ့်အကြောင်းဂျနီဗာအခြေစိုက်ကုလသမဂ္ဂလူခွေရေးကော်မရှင်နာမင်းကြီးယုံက VOA ကိုအတည်ပြုပြောဆိုပါတယ်မစ်ယန်ဟီလီဟာသူ့ခရီးစဉ်အတွင်းမှာအချိန်ရှိသလောက်မြန်မာနိုင်ငံရဲ့လူခွေရေးဆိုင်ရာကိစ္စရပ်တွေကိုအချက်အလက်တွေစုဆောင်းသွားမှာဖြစ်တယ်လို့ရန်ကုန်အခြေစိုက်ကုလသမဂ္ဂယုံသတင်းပြန်ကြားရေးအရာရှိဦးဝေးဝင်းကလည်း VOA မြန်မာပိုင်းကိုပြောပါတယ
်သူပုံမှန်ကတော့ဟိုတနည်းကိုနှစ်ခေါက်လာတယ်ဆိုတော့ကျွန်တော်ပြောလို့ရပါတယ်ခင်ဗျအဲ့ဒါလူခွေရေးကောင်စီကမတ်လမှာထိုင်တယ်နိအဲ့ဒီကောင်စီကိုစီရင်ခံရမယ်ဆိုတော့အဲ့ဒီစီရင်ခံစာရေးဖို့ကသူကဟိုဒါဒီချက်လက်စုဆောင်းလာတာပါခရီးစဉ်ကတော့ရခိုင်ပါတယ်လို့ပေါ့လေတခြားဒေသတွေလည်းပါပါတယ်ခင်ဗျ Special Reporter ကသူကမြန်မာနိုင်ငံတနိုင်ငံလုံးဆိုင်ရာမြန်မာနိုင်ငံတနိုင်ငံလုံးရဲ့လူခွေရေးဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ပါတယ်လေအဲ့တော့သူတက်နိုင်လို့ပေါ့လေအခြေရှိသလောက်ကတော့မြန်မာနိုင်ငံရဲ့လူခွေရေးဆိုင်ရာကိစ္စရပ်တွေသူကတော့ဝင်ပြီးတော့ချက်လက်တွေစုဆောင်းလာမှာပါခင်ဗ
ျကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကစိတ်ဝင်စားစောင့်ကြည့်နေကြတဲ့မစ်ယဟီလီရဲ့ဒီခီးစဉ်အတွင်ရခိုင်ပြည်နယ်အတွင်းကလူခွေရေးအခြေအနေတွေနဲ့ပတ်သက်ပြီးမစ်ယဟီလီရဲ့စုံစမ်းစစ်ဆေးဖော်ထုတ်လို့ရလာမယ့်ရလဒ်တွေကလည်းတိတ်ကိုအရေးကြီးပါတယ်လို့အမေရိကန်ပြည်ထောင်စုရိုဟင်ဂျာအဖွဲ့အစည်းရဲ့ဥက္ကဋ္ဌဒေါက်တာဝါကာဦးဒင်းကပြောပါတယ
်ယန်ဟီလီရခိုင်ပြည်ကိုတွားရင်ရခိုင်ပြည်မောင်းတော့မြောက်ဖက်မှာအခုမြန်မာတပ်မတော်ကမီရှိုးလိုက်တဲ့ယွာလေးအများကြီးရှိပါတယ်မိသားစုအများကြီးရှိပါတယ်ရန်ကြီးလေးယွာလေးကိုပွားပြီးတော့မိသားစုနဲ့စကားပြောသိပါတယ်မိသားစုကဝင်းဝင်းလင်းပြောအရပါမယ်ကုလသမဂ္ဂက follow လုပ်ဖို့ပြောအဲ့ဒါကို investigation လုပ်ဖို့ကျွန်တော်တောင်းဆိုပါတယ်ကျွန်တော်တောင်းဆိုပါတယ်ကျွန်တော်မျှော်လင့်ပါတယ်ရန်ကြီးလေးသွားတဲ့ခရီးကတကယ်ကြီးရှိပါတယ
်မစ်ယန်ဟီလီရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်မြေပုံမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကသူ့ရဲ့အမြင်သုံးသပ်ချက်ကိုအခုလိုပြောပါတယ
်ဆီယန်ဟီလီကတော့ဘာလဲကျွန်တော်တို့မြန်မာနိုင်ငံကိုပုံမှန်လာပါတယ်ညသူအလူခွေနဲ့ဆိုင်တဲ့ပုဂ္ဂိုလ်တယောက်နေနဲ့เนาะကျွန်တော်တို့တွေ့တဲ့အခါမှာလည်းနှစ်ဖက်မျက်မျက်တက်တာအာကျွန်တော်တို့ရခိုင်တိုင်းသားတွေရဲ့ဆိုရင်ပူပါမှုကိုလည်းထည့်ပြီးတော့စဉ်းစားပါအာဒါမှနှစ်ဖက်မျက်မျက်တက်တာအညာရှိတဲ့တင်ပြမှုတွေရှိမှသာလျှင်အင်းဒါခံစားချက်တွေကျော်လာပြီးတော့เนาะကျွန်တော်တို့အချင်းချင်းပြန်လေးတင်ပြရေးကိုဖြစ်စေနိုင်ပါတယ်လို့ပြောပြီးမဲ့အဲသူကဟိုရောင်လေးစိတ်လောက်ရောက်တယ်ဆိုရင်ပဲအဲသူဇာတိယုတ်ကကြာတော့တာလေရထူးထင်းရခိုင်တွေကသူ့ကိုတိတ်ပြီးတော့ဟိုလှုပ်ဆောင်ချက်ကိုအားမရဘူးပေါ့ဗျာပြီးတော့ဒီတစ်ခေါက်လဲလာတဲ့အခါမှာကျွန်တော်တို့ဒီဘူးတော်မောင်းတော်ဖြစ်စင်တဲ့လဲအဲမရှင်းမနှောင်းမှာဖြစ်နေတော့ဟိုသူ့အတွက်ဒီထက်ပိုတဲ့အစီရင်ခံစာအာနော်ဒီထက်ပင်လီဘက်ကဖက်လိုက်ပြီးတော့ဟိုပြောဆိုတဲ့အစီရင်ခံစာမျိုးဟိုကျွန်တော်တို့ကပြောမှာနော်တင်ပြမှာကိုစိုးပါတယ်အဲဒါကတော့အပြုသဘောဟုတ်ဆောင်ရမရောက်ဖ ೇನೆ ကျွန်တော်တို့ဒီဖြစ်ပြနေတဲ့ဖြစ်စဉ်တွေပေါ်မှာအာပို့ပြီးတော့ဟိုဆိုးဝါတော့အောင်ဟိုလှုပ်ဆောင်တာကြမဲ့အရှင်ခါကမျိုးတော့ဟိုကျွန်တော်တို့ဒီတစ်ခေါက်တော့ပေါ့နော်အမြတ်မြတ်တရားလေးဖြစ်စဉ်နဲ့ဆန္ဒရှိပါတယ်လို့မို့ရင်ဒီမှာဖြစ်နေပြဿနာကိုမိလောင်ရလေးပင့်တလိုမျိုးဖြစ်သွားမှာကျွန်တော်တို့စိုးရတယ်ခင်ဗျာနော်
လူခွေကောင်စီကိုတင်သွင်းမဲ့သူ့အစီရင်ခံစာအတွက်တွားရောက်တဲ့မစ်ယဟီလီရဲ့ဒီခီးစဉ်တွင်မှာအစိုးရတပ်မတော်လုံခြုံရေးအဖွဲ့ဝင်တွေနောက်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုရောနှစ်ဖက်အတိုင်းဝိုင်းကဒေသခံပြည်သူတွေနဲ့ကိုယ်တိုင်တွေ့ဆုံမေးမြန်းပြီးအခြေအနေမှန်ကိုသိရှိစုံစမ်းနိုင်မှုမစ်ယဟီလီအနေနဲ့အစွမ်းကုန်စ조사ပေးစီလိုပါတယ်လို့လည်းတိုက်တွန်းပါတယ်မစ်ယဟီလီဟာမြန်မာနိုင်ငံဆိုင်ရာလူခွေအထူးစုံစမ်းစစ်ဆေးသူအဖြစ်နဲ့ပြီးခဲ့တဲ့2014ခုနှစ်ဇွန်လကနေစလို့6နှစ်သက်တမ်းအတွက်ကုလသမဂ္ဂကခန့်အပ်ထားတာဖြစ်ပါတယ်။ဒီမတိုင်ခင်မှာမစ်ယဟီလီဟာမြန်မာနိုင်ငံကို2016ခုနှစ်ဇွန်လတုန်းကနောက်ဆုံးလာခဲ့ပါတယ်။မစ်ယဟီလီရဲ့ပြီးခဲ့တဲ့ခီးစဉ်တွေအတွင်းမှာတော့ရခိုင်ဒေသခံတချို့ရဲ့ကန့်ကွက်ဆန္ဒပြမှုနဲ့လည်းရင်ဆိုင်ခဲ့ရပါတယ်။ရခိုင်ပြည်နယ်မောင်နှံဒေသထဲမှာပြီးခဲ့တဲ့နှစ်2016ခုနှစ်အောက်တိုဘာလ9ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းနောက်ဆက် တ်တွဲအနေနဲ့အကြမ်းဖက်သူတွေကိုတပ်မတော်နဲ့ရဲတပ်ဖွဲ့ဝင်တွေဘက်ကလိုက်လံပြီးနယ်မြေရှင်းလင်းရှာဖွေနှိမ်နင်းတဲ့နေရာမှာဒေသခံမွတ်စလင်လူမျိုးတွေအပေါ်မှာလူခွေချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့သတင်းတွေထွက်ပေါ်ခဲ့တယ်လို့ရခိုင်ပြည်နယ်ထဲမှာလူခွေချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းတရားဥပဒေစိုးမိုးရေးဘုတ်အခြေခံပြီးစုံစမ်းစစ်ဆေးကင်တွယ်ဖြေရှင်းသွားမယ်လို့အစိုးရဘက်ကလည်းတုံ့ပြန်ထားတာပါရခိုင်ပြည်နယ်တွင်းကပြဿနာတွေနဲ့ပတ်သက်ပြီးဒေါံဆန်းစုကြည်ကိုယ်တိုင်ဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်မှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းလည်းဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ကိုဖီအာနန်ကိုယ်တိုင်ဦးဆောင်ပြီးတော့လေ့လာနေတာဖြစ်ပါတယ်ရှင်